ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့စစ်ပြက်မိကြောင်းနိုင်ငံရေးဝန်ကြီးကပြောကြားလိုက်ပြီးအခုလိုအာဏာသိမ်းဖို့ခံလုံတဲ့အကြောင်းပြချက်မရှိဘူးလို့ဆိုပါတယ်။ဝါရင်ထိုင်းနိုင်ငံရေးသမားတွေကိုစစ်တပ်ကဖမ်းဆီးထိန်းသိမ်းထားလိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်တဲ့အပေါ်မှာစိုးရိမ်ပူပန်မိကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကကြားသာပတင်းတွေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အဲဒီလူတွေကိုချက်ချင်းပြန်လွတ်ပေးပြီးဒီမိုကရေစီစနစ်ကိုပြန်အသက်သွင်းဖို့လည်းသူကတောင်းဆိုလိုက်ပါတယ်။စစ်တပ်ကအခုလိုအာဏာသိမ်းလိုက်တဲ့အတွက်ထိုင်းစစ်တပ်နဲ့အမေရိကန်အစိုးရရဲ့ဆက်ဆံရေးကိုစိုးကျိုးတွေတက်ရောက်စေလိမ့်မယ်လို့လည်းဝန်ကြီးကယ်ရီကကြေညာချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမှာစစ်အုပ်ချုပ်ရေးထုတ်ပြန်ပြီးနေရက်အကြာမှာစစ်တပ်ကအာဏာသိမ်းလိုက်ကြောင်းထိုင်းကာကွယ်ရေးဦးစီးချုပ်ပရာယုတ်ချန်အိုချာကရုပ်မြင့်တန်ကြားကတစ်ဆင့်မနေ့ကကြေညာပြီးနိုင်ပိုင်းအကြာမှာပဲဝန်ကြီးကယ်ရီကဝါရှင်တန်ဒီစီမြို့မှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုယာယီရပ်ဆန့်လိုက်တာဟာအခြေအနေတွေပြန်လည်တည်ငြိမ်လာအောင်လှုပ်ဆောင်ဖို့အတွက်ဖြစ်တယ်လို့ထိုင်းကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။ဒါ့အပြင်ထိုင်းနိုင်ငံရဲ့ယာယီဝန်ကြီးချုပ်နဲ့အစိုးရအဖွဲ့အနေနဲ့လည်းစစ်တပ်မှလာတဲ့ရင်ပို့ချဖို့ကာကွယ်ရေးဦးစီးချုပ်ပရာယုတ်ချန်အိုချာကအမိန့်ထုတ်ပြန်ထားပါတယ်။